ံပုံငွေအတွက်ဂရိကဝတ်အစ်စ်တွေရနိုင်ပေမဲ့လို့လဲအလှူရှင်တွေဆက်ပြီးမပင်းနိုင်တော့မဲ့အရေးကိုကုလသမဂ္ဂအဖွဲ့အစည်းတွေကစိုးရိမ်ကြပါတယ်။ကောင်းဆက်ကစားကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေအတွင်းကလူပေါင်း 1.4 သန်းကိုကူညီပေးရင်းလိုအပ်တဲ့ရံပုံငွေဒေါ်လာ943သန်းမပြည့်မှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂကပြီးခဲ့တဲ့နှစ်ပူးပေါင်းအစည်းအဝေးအတွက်ဒေါ်လာ10,000ပန်ကြားခဲ့တာမှာရန်ပုံငွေ60ရာခိုင်နှုန်းပဲရခဲ့တာပါ။ဒင်းရှားဒစ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်၄နှစ်မြောက်အလူရှင်ကြီးလာကံဖြစ်တယ်ဆိုဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကပြောပါတယ်။လူတွေပြည့်စုံနေတဲ့စခန်းတွေမှာဒုက္ခသည်တွေဘလောက်ကြာကြာဒုက္ခခံရဦးမလဲ။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဝင်တော့ဝင်ဖို့ကြီးကိုနိုင်ငံတကာအသိုင်းအဝိုင်းဘက်ကရေးချေပံ့ပိုးနိုင်ပါမလားဆိုတာကိုစဉ်းစားမိတယ်ဆိုဒုဝန်ကြီးကပြောပါတယ်။ဒီတိုင်းအလူရှင်ကြီးလာကံလုပ်မနေရအောင်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုရင်းရှင်းခံမဲ့ဖြေရှင်းချက်ဆိုင်ရာအရေးကြီးတယ်ဆိုလဲသူကထပ်လောင်းပြောပါတယ
်။ All undertakings under the GLP or any other funding mechanism.
ဘာသာကြံရေးအစီအစဉ်ဓမ္မဖုံလဲတခြားငွေကြေးထောက်ပံ့တဲ့ရန်ပြားတွေဟာဒီနီမိုက်တဲ့ပြည်မြအောင်ဆောင်ရွက်တင်ပါတယ်။ပူပေါင်းတုံ့ပြန်ရေးအစီအစဉ်မှာအထူးလေးထားဆောင်ရွက်မဲ့ကိစ္စတွေဟာလဲရိုဟင်ဂျာပြည်ထာဝရပြန်ရေးပြင်ဆင်ပေးဖို့ဆိုတဲ့ကြီးမားချက်နဲ့တိုက်ညီရမှာဖြစ်ပါတယ်။ပညာရေး၊စွမ်းရည်မြင့်တင်ရေးလိုမျိုးစီမံကိန်းတွေဟာဆိုရင်ရိုဟင်ဂျာပြည်မြန်မာပြည်ကသူတို့လူမှုအတိုင်းအဝိုင်းထဲမှာသဟဇာတာဖြစ်စေရေးကိုအထောက်အကူဖြစ်ဖို့ယူမှန်းအကောင့်ထဲဖော်တင်ပါတယ်လို့ဒုတိယဝန်ကြီးပြောခဲ့တာပါ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကရိုဟင်ဂျာပြည်ထာဝရပြန်ရေးအတွက်အချိန်ကောင်းအခါကောင်းမဟုတ်ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကလက်ခံအသိအမှတ်ပြုပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့လည်းဒုက္ခသည်တွေကိုပြန်လက်ခံမယ်ဆိုကတိပြုထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ဆက်အနာတိတ်မှုကြောင့်ဒုက္ခသည်ထာဝရပြန်ရေးအဟန့်တားဖြစ်နေတယ်ဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကသဘောတူပါတယ်။စခိုင်းကြီးနယ်ထဲမှာရှိတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေဟာရိုဟင်ဂျာပြည်ထာဝရပြန်ရေးအတွက်လိုအပ်တဲ့အခြေအနေအခင်းကျင်းဖန်တီးနိုင်ရတဲ့ဖြစ်တဲ့ဆိုမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်
။ Clearly this has not happened so far because besides the work that we do
ဒီအဖွဲ့အစည်းတွေကဆောင်ရွက်နေပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူး။လူလာစာတော်လာခွင့်ဝန်ဆောင်မှုတွေရရှိခွင့်နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရင်းမြန်မာဘက်ကပို့ပြီးအားထည့်ဆောင်ရွက်ဖို့လိုအပ်နေပါတယ်ဆိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေကိုမြေဖြောင်မထားဖို့နဲ့နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်ပံ့ပိုးရမယ်ဆိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ရိုဟင်ဂျာပြည်ဆက်လက်ထွက်ပြေးနေကြကြောင်းလည်းသူကပြောပါတယ်။အိန္ဒိယထိုင်းတို့လိုအင်းကြီးချင်းနိုင်ငံတွေဘက်ကနေဆက်တွေကိုဖွင့်လှစ်ပေးထားရင်းနဲ့အသက်အန္တရာယ်ရှိနိုင်တဲ့ဌာနရင်းကိုပြန်မပို့ရင်းဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးကထပ်လောင်းပန်ကြားခဲ့ပါတယ်ရှင်။